ကရင်ပြည်နယ်ကျိုင်းစက်ကြီးမြို့နယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့ဌာနဆိုင်ရာရုံးနေဖြစ်တဲ့မြို့နယ်ရဲစခန်းထွေအုပ်ရုံးညီစည်းရုံးနဲ့ခမရ998ခမရ432စစ်ကြောင်းတွေကိုကရင်မျိုးသားလွတ်မြောက်ရေးတပ်ဤသူကာကိုရေးတပ်အထူးစစ်စင်ရေးတပ် SOS နဲ့ဒရုန်းတပ်ဖွဲ့တွေကပြီးခဲ့တဲ့သတင်းပတ်အတွင်းပူးပေါင်းဝင်ရောက်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်ဒီလိုတိုက်ခိုက်မှုအခြေအနေနဲ့ပတ်သက်လို့ပူပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးက VOA ကိုအခုလိုပြောပါတယ်
။၁၆ရက်နေ့ကြီးပေါ့နော်။ကျိုင်းစိတ်ကြီးမြို့မှာရှိတဲ့မြေစင်းရုံလို့သူတို့ရုံလို့အဲဆားရဲရုံတွေကိုဒရုန်းတွေနဲ့စတင်တိုက်ခိုက်တယ်။ခုတ်ခွာတပ်စခန်းမှာရှိတဲ့ဒီတိုင်ရင်မှုဦးကြီးရဲ့စစ်ကြောင်းနှစ်ကိုလည်းကျွန်တော်ကဝင်ပြီးတိုက်ခိုက်တယ်။ဒီကမှာ283ခမရ283ကနေစစ်ကူလာတယ်။စစ်ကူလာတဲ့စစ်ကြောင်းကိုလည်းကျွန်တော်ကြားပြတ်တိုက်ခိုက်ရဲ့။အတက်ကိမှာတိုက်ပွဲတွေပြင်းထန်တဲ့ခါကျတော့အကစားပဲ9ယောက်တီဆုံးပြီးတော့10ယောက်ခံရရတယ်အဲတော့အစတို့ကဒီကြောင်ပစ်ကူတွေနဲ့ရောဟို120ဒီမြောက်တက်ကနေ120မှတ်မှ87မှတ်မှ80မှတ်မှစတယ်နဲ့ဟိုရန်တန်းပြီးတော့တောက်ဆက်ပစ်ခတ်တော့အကျွန်တော်ဘက်ကဖက်ဒရယ်ဝင်းရဲဘော်တယောက်ထိခိုက်ခံရရတော့ဒီနေ့ကတော့မဆိုးရဲတော့
နှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့သလိုနှစ်ဖက်ထိခိုက်ပေးဆုံးဒဏ်ရာရတာတွေရှိတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကသတင်းထုတ်ပြန်ခဲ့ပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး KNU တပ်မ6ထိန်းချုပ်နယ်မြေကြာရင်စိတ်ကြီးမြို့နယ်ထဲမှာအခုလိုမျိုးတိုက်ပွဲတွေကျင်းထန်နေသလိုပဲမြဝီခရိုင်ထဲမှာလည်းမနေ့ကညရောညပါစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်ဒေသခံတွေနေအိမ်တွေကမထွက်ရဲပဲစိုးရင်ပူပန်နေရပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်တပ်မဟာအသီးသီးမှာအရက်သားထိခိုက်ဒေဆုံးတာတွေအပြင်စစ်ဘေးရှောင်တွေပိုများလာတယ်လို့လည်းအခုလိုပြောပါတယ်။အ
ဲ့လိုမျိုးတိုက်ပွဲတွေတောဆက်ဖြစ်လာတဲ့အခါကျတော့နောက်ပြီးတော့စကားစကားလည်းစီးရရတခုမှအရက်သားပြင်းမကိုမရှောင်တဲ့အခါကျတော့ဘယ်သူမှရွာထဲမှာနေထိုင်ရဲတာတိုက်ပွဲဖြစ်ခဲ့ပြီဆိုရင်တိုက်ပွဲဖြစ်တော့မယ်ဆိုရင်လည်းနေထိုင်ရဲတော့အဲ့ဒီလိုရာရှောင်းတော့ဒုက္ခတွေရမ်းများလာတာဟုတ်
ကဲ့ဒီပိုင်းလာ15ရက်နေ့တုန်းကလည်း KNU တက်မှာပြစ်ထိချုပ်နယ်မြေတထုံခရိုင်ညီလေးမျိုးနယ်ကကြီးပါရီကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဒေသခံ3ဦးသေဆုံးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်တိုက်ပွဲတွေကြောင့်ဒေသခံတွေဘေးလွယာကိုထွက်ပြေးနေရတယ်လို့လည်းပြောပါတယ်ဒီအတောအတွင်း KNU တက်မှာ3ထိချုပ်နယ်မြေရွှေကျင်မျိုးနယ်ထဲမှာလည်းစစ်ကောင်စီနဲ့ KNU တက်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရသလိုကျေးရွာပေါင်း16ရွာကဒေသခံ1000ကျော်လောက်ဒေလွရွာကိုထွက်ပြေးနေရပါတယ်ရှင်။